ရနာသိမ်းမှုတစ်နှစ်ပြည့်တဲ့ဖေဖော်ဝါရီ10ရက်နေ့အစံလေးတပိတ်မှာမပါကြဖို့ရန်ကုန်နဲ့မန္တလေးတချို့နေရာတွေမှာစစ်ကောင်စီကသတိပေးနေပါတယ်အဲ့ဒီနေ့မှာဈေးဆိုင်တွေမဖွင့်ရင်အရေးယူမယ်ဆိုတာမျိုးအွန်လိုင်းတွေနဲ့ live on နေတာပါအစံလေးတပိတ်နှိုးစော်ထားသူတွေကတော့ဆရာနာသိမှုကိုဆန့်ကျင်သူတိုင်းကိုနီးကိုယ်နဲ့ပါဝင်နိုင်တယ်လို့ပြောပါတယ်ဒီကြောင့်ရန်ကုန်ကလာတဲ့တင်ကိုအလေးမှပြောပြပါမယ်ခင်ဗျာ
ဖေဖော်ဝါရီလ10ရက်နေ့ဆရာနာသိမှုတစ်နှစ်ပြည့်တဲ့နေ့မှာအာနာသိမှုဆန့်ကျင်တဲ့အစံတိတ်တပိတ်မှာပါဝင်ကြဖို့ဆန္ဒပြသူတွေစီးရုံးနေနေမှာပဲစစ်ကောင်စီဘက်ကလည်းအစံတိတ်ဆန့်ကျင်မှုမှာပါဝင်သူတွေကိုအရေးယူမယ်လို့ရန်ကုန်နဲ့မန္တလေးကနေရာတချို့မှာကားနဲ့လှည့်ပြီးတတိပေးနေတာပါနိုင်ငံတော်တည်ငြိမ်ရေးကိုပြက်ပြားစေတဲ့အတန်တိတ်တပိတ်လက်ခုပ်တီတန်ပုံတီကောင်းဟွန်တီစတဲ့အတန်ထွက်တပိတ်တွေလှုပ်တာဒါမှမဟုတ်လှုံ့ဆော်ဝါဒဖြန့်မှုတွေကိုထပ်ဆင့်မျှဝေတာတွေလုပ်ရင်အကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေပုံမှာ50နှစ်ကာကြီးရာဇဝတ်ကြီးပုံမှာ10နှစ်ရာဇဝတ်ကြီးပုံမှာ124ကာကြီးနဲ့ပုံမှာ905ကာကြီးအလက်ထရောနစ်ဆက်သွယ်ဆောင်ရွက်ရေးဥပဒေပုံမှာ33ကာကြီးစရဲ့ဥပဒေတွေနဲ့အရေးယူမယ်ဆိုပြီးစစ်ကောင်စီကကားတွေနဲ့ light on နေတယ်လို့ဒေတာဆောင်တွေကပြောပါတယ်။အဲဒီနေ့မှာဈေးဆိုင်တွေအနေနဲ့ပုံမှန်ဆိုင်မဖွင့်ရင်လည်းအကြမ်းဖက်မှုတိုက်ချဲ့ရေးဥပဒေအရပစ္စည်းတွေတိမ်မယ်လို့သတိပေးထင်ဆောင်နေပါတယ်။မန္တလေးမြို့မှာဒီသတိပေးချက်တွေကိုစစ်ကောင်စီက light ညားနေတယ်လို့လက်ကမ်းစာဆောင်ဝေတာဓာတ်ဆောင်တွေမှာစကတ်တာတွေလုပ်နေပါတယ်။အတန်တိတ်တပိတ်မှာပါဝင်ကြဖို့နှိုးစော်တဲ့သူတွေကိုဖမ်းဆီးတာတွေလည်းရှိနေတယ်လို့မန္တလေးတပိတ်အရာစုကကိုတူရအောင်ကဗီဒီယိုကိုပြောပါတယ်
။သူတို့ကချင်းချောက်တဲ့ဟိုတပ်ပတ်တဲ့ကျွန်းကြီးချနိုင်နေမယ်တဲ့အခြေအနေမျိုးတွေနဲ့ဟိုဗီဒီယိုတို့ဟိုဥပဒေတွေမျိုးစုံညီနာပေါင်းစုံနဲ့လုပ်တဲ့ဒီကကျွန်တော်တို့ဒီဆိုင်ကန်းနေဆိုရင်ကျွန်တော်ဆိုင်မပိတ်ဖို့ရအတွက်ဒီလက်မှတ်တွေထိုးခိုင်းတယ်နော်။ဒီဗီဒီယိုတွေမှာလည်းဒီတင်းအချက်လက်အမားတွေဒီ sanitation ဘက်မှာမပါဝင်သေးဘူးဒီတောက်လျှောက်ပေါ့နော်ကျွန်တော်စခေါ်ရနေကနေစတဲ့ဒီနေ့ဒီမန္တလေးမြို့မှာကားရင်းနဲ့လှည့်ပြီးတော့ကျွန်တော်တို့ order ဟို site wire မျိုးပုံစံမျိုးလေးခင်းနေပြီးစာရုပ်ဒီလမ်းပေါ်မှာတက်တယ်ပြည်သူတို့ပြန်ထုံးစံတိုင်းနေပေါ့ဒါတော့ရုံမှာဟိုပေါင်းတရဘူဆောင်းတိုင်းစစ်ကောင်စီကသူတို့ရဲ့တုံးနိုင်တဲ့ဒီတတိယဒီတနည်းပဲရှိအဲကျွန်တော်တို့ဒီလိုလို့ကြောက်သွားအောင်မျိုးချိန်ချောက်တဲ့တိုင်းစတဲ့စတဲ့တွေ့ရပါတယ်ခင်ဗျာလက်ရှိတော့ကျွန်တော်မန္တလေးမြို့ပါအဲ့ဒီနေရာတဲ့ပဲဒီတီမှာဟုတ်ဆိုင် JP တက်ဆိုင်တွေ့ရတယ်။ JP ညုံနေမဟုတ်ဘူးပေါ့သူတို့အနေနဲ့ဟိုဆိုင်လူမှာဝိစီဝါလေးတွေ့လို့ဆိုပြီးတော့ဟိုညံပန်းလေးဆိုင်တာတာမျိုးလေးကျွန်တော်ညီနေအချင်းညီတဲ့မြောက်ကျွန်တော်အနေနဲ့တွေ့ရပါပြီခင်ဗျာ
။အတန်တိတ်တပိတ်မှာပါဝင်ရင်ထောင်တန်းတွေချနိုင်တဲ့ပုံမှန်တွေတက်ပြီးအရေးယူမယ်လို့စစ်ကောင်စီဘက်ကတတိပေးနေတာမို့ပြည်သူတွေအနေနဲ့ကိုနီးကိုဟန်နဲ့အတန်တိတ်တပိတ်ကိုပါဝင်လို့ရတယ်လို့ရန်ကုန်တပိတ်ဦးဆောင်သူတို့ကပြောပါတယ်။
ဒီဆန်းရဲဆိုရင်အဆင်နဲ့ရလေးနိုင်ကျော်ကျွန်တော်တက်မှတ်ထားတာ။အဲ့တော့ထားပါတော့ဗျာဆယ်နိုင်ရနေလေးနိုင်ဆိုရင်ကျွန်တော်တို့ကအဲ့ဒီမှာဟိုလူတော်များများရုံးတက်ရတာ9 to 5ဆိုတော့ကျွန်တော်တို့ရုံးသွားရုံးချင်းပြန်ရတယ်လွတ်တယ်ဗျာဒီလား။အဲ့တော့9နိုင်မလို့ရင်ရုံးသွားမဲ့လူတွေပုံမှန်တိုင်းရှိပြီးသားပဲ။အဲ့တော့ဆယ်နိုင်ထိုးကျွန်တော်ဆန်းရဲဆိုလို့ရှိရင်တို့ကအလုပ်ဝင်တွေရောက်နေပြီ။လေးနိုင်ဆိုပြီးသွားချင်းဆိုရင်တို့ကအလုပ်ခွင့်တွေမှာလည်းရှိပြီးတယ်9နိုင်မလို့ရှိရင်အဲ့လိုရှိမှလူတွေကမောမောကင်းတက်လာနိုင်မျိုးရှိရဲ့။အဲ့တော့အလုပ်ကြွားမယ်ကြွားတယ်အလုပ်ကိုပုံမှန်သွားရုံနဲ့အဲဆိုင်ရင်ဖွင့်လာတဲ့လူတွေဒါပေမဲ့ကျွန်တော်ဆိုင်ရှင်နေနေလည်းဆိုင်ရောမပိတ်ဘူးဖွင့်လာလိုက်ဆယ်နိုင်ရည်လေးနိုင်တွင်ဟိုလာဝယ်မဲ့လူမရှိတော့သူတို့တည်နေတော့ချင်းအဲ့လိုပုံစံမျိုးကတော့ဒေးကင်းလို့လို့ကျွန်တော်ထင်တယ်ဒါပေမဲ့တပတ်ကရန်လူတွေဘာမှမတတ်နိုင်ဘူးဒီကြတာသူတို့ဘာမှမတတ်နိုင
်စစ်ကောင်စီကဆိုင်နေမပိတ်ဖို့နဲ့ပိတ်ရင်နိုင်ငံဘဏ္ဍာအဖြစ်ထိပိတ်တင်ဆဲတာတွေလုပ်မယ်ဆိုတာကြောင့်တချို့ဆိုင်တွေကတော့မဖြစ်မနေအခြေအနေတော့ဖွင့်ထားရမယ်လို့တင်မာတီတောင်ပိုင်ရှင်တို့ကအခုလိုပြောပါတယ်
ကျွန်တော်တို့ကဟိုကလေးတွေလည်းရှိတော့လေဒီဘွားလေးတစ်ပတ်လောက်ဆိုတော့ဟိုတိုင်တော့ဖွင့်ပြလိုက်မယ်ဒါပေမဲ့ကျွန်တော်တို့ကတော့လူလဲထွက်လာတာမဟုတ်ဘူးလေတိုင်ရတော့အပွင့်လေးပဲပြရမှာပေါ့လာဝယ်တာပြလာကြတော့မရှိတော့ဘူးလေအကြတော့
စစ်ကောင်စီဘက်ကတရားစွဲဆိုမဲ့ပုံမှန်တွေရဲ့အမြင့်ဆုံးပြည်တံတွေကတော့အကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေပုံမှန်50နှစ်ကာကြီးကထောင်ဒဏ်10နှစ်နိုင်ငံတော်အတည်ငြိုပြအောင်လှုပ်ဆောင်မှုရာဇဝတ်ကြီးပုံမှန်124ကာကြီးကထောင်ဒဏ်120ထိတက်မတော်အတည်ငြိုပြအောင်လှုပ်ဆောင်မှု905ကာကြီးအလက်ထရောနစ်ဆက်သွယ်ဆောင်ရွက်ရေးဥပဒေပုံမှန်33ကာကြီးတို့ကတော့ထောင်သုံးနှစ်ထိချမှတ်နိုင်ပါတယ်ဆရာနာရှင်စန့်ကျင်တဲ့အတန်တိတ်တပိတ်ကို2021ခုနှစ်မတ်လနဲ့ဒီဇင်ဘာလတွေတုန်းကတော့ပြုလုပ်ခဲ့တာမှာမြန်မာနိုင်ငံတနိုင်ငံလုံးအနှက်အများစုပါဝင်ခဲ့ကြပြီးတပိတ်မှောက်နေချိန်မှာလှူရှားသွားလာမှုတွေအားလုံးရပ်ဆိုင်ခဲ့ပါတယ်။အဲ့ဒီတုန်းကလည်းစိုက်ပိတ်ခဲ့တဲ့တချို့ဈေးဆိုင်တွေဒ ြစ်စည်းသိမ့်တာအပါအဝင်အရေးယူခံရတာတွေရှိခဲ့ပါတယ်။ Ferrell လက်တရက်နေမှာအတန်တိတ်တပိတ် Silent Strike လုပ်ကြဖို့ဆရာနာရှင်ဆက်ကျင်သူတွေစီစဉ်နေကြတဲ့အချိန်ထဲမှာစစ်တပ်ထောက်ခံသူတချို့ကတော့စစ်ကောင်စီထောက်ခံပွဲတွေလုပ်မယ်လို့ကြေညာထားကြပါတယ်။ရန်ကုန်မြို့မှာဆိုရင်ရန်ကုန်မြို့တော်ခမ်းမနဲ့မဟာဗန္ဓုလပန်းချီရှိမှာလူအင်အား199ရောင်းနဲ့စစ်တပ်ထောက်ခံပွဲလုပ်မယ်လို့အဖွဲ့တစ်ခုကကြေညာထားပါတယ်ရှင်။